စီးရီးယားနိုင်ငံဒမတ်စကတ်မြို့ရဲ့ရှေ့မြောက်ပိုင်းမှာဘီလနီဆိုင်ယုံလုံသား300လောက်ကို IS စစ်သွေးကြော်တွေကဒဇာကန်ဖြစ်နေဖမ်းဆီးခေါ်ဆောင်သွားခဲ့တယ်လို့စီးရီးယားအစိုးရရုတ်တံကပြောပါတယ်။အလုသမားတွေဟာအယ်ဘာဒီယာဘီလမီကုမ္ပဏီကဖြစ်ပြီးသူတို့ကိုဒူမီယားမြို့နာကိုဖမ်းဆီးခေါ်ဆောင်သွားတာလို့သတင်းတွေမှာဖော်ပြပါတယ်။ကုမ္ပဏီတာဝန်ခံအရာရှိတွေကတော့သူတို့ရဲ့အလုသမားတွေနဲ့အဆက်အသွယ်မရသေးဘူးလို့ပြောပါတယ်။ဒီသတင်းပတ်အစောပိုင်းမှာတော့IS စစ်သွေးကြော်တွေကဒူမီယားမှာရှိတဲ့စစ်စခန်းကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်စစ်သား12ဦးသေဆုံးသွားပါတယ်။စီးရီးယားအစိုးရကအဲ့ဒီဒေသတစ်ဝိုက်ကိုလက်နက်ကြီးနဲ့ပစ်ခတ်မှုတွေဖြင့်လေကြောင်းတိုက်ခိုက်မှုတွေလုပ်ပြီးတုံ့ပြန်ခဲ့တာပါ။စစ်သွေးကြော်တွေဟာတနင်္လာနေ့ကဘီလတ်မြေဆက်ရုံကိုဝင်ရောက်တိုက်ခိုက်ခဲ့ပြီးအလုသမား250ကျော်လောက်ပျောက်ဆုံးနေတယ်လို့ဒေသခံတွေကပြောပါတယ်။ဒူမီယားဟာနိုင်ငံအရှေ့ပိုင်း IS တွေထိန်းချုပ်ထားတဲ့နယ်မြေနဲ့အနောက်ဘက်ကတဘုံတွေထိန်းချုပ်ထားတဲ့နယ်မြေကြားတရှိတဲ့မြို့ဖြစ်ပါတယ်။ဒါပေမဲ့စစ်တပ်ပိုင်း၄စိတ်နဲ့ဒဏ္ဍာရီဆိုင်ုံတွေအပါအဝင်အရေးပါတဲ့နေရာအများအပြားကိုတော့အစိုးရကထိန်းချုပ်ထားတာဖြစ်ပါတယ်။